အခုကြံနေသေးတဲ့တိုင်းရင်းသတင်းလာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့လူ3ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မုံနှုတ်ခရိုင်အတွင်းလုံခြုံရေးအားနည်းနေမှုကြောင့်ဒေသခံတွေချင်းချောက်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့ပြည်လုံးချမ်းသာအတုလမော်ရစိန်ဖျားကြီးရင်ပြင်မှာကျင်းပတဲ့လူထုအစည်းအဝေးကနေမောင်တော်ခရင်အတွင်းမှာဖြစ်ပျက်နေရတွေနဲ့ပတ်သက်ပြီးဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေထဲမှာမောင်တော်ဘူတီတောင်ရသိတောင်ဒေသတွေမှာအစိုးရအနေနဲ့လုံခြုံရေးတိုးမြှင့်ပေးဖို့နဲ့ရခိုင်တိုင်းရင်းသားတွေကိုပြည်သူ့စစ်ဖွဲ့စည်းပြီးလက်နက်တပ်ဆင်ကအစိုးရလက်အောက်မှာထားရှိဖို့အဲ့ဒီဒေသတွေမှာအကူအညီပေးနေတဲ့နိုင်ငံတကာ INGO တချို့ကိုလုံးဝလက်မခံဖို့နဲ့1980နိုင်ငံသားဖြစ်မှုဥပဒေနဲ့နိုင်ငံသားဖြစ်မှုကိုအစိုးရအနေနဲ့အမြန်ဆုံးစစ်ဆေးပေးဖို့အချက်တွေပါဝင်တယ်လို့ဆရာတော်ဥတ္တမီကမိန့်ပါတယ်လူထုအစည်းအဝေးကတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြတဲ့အချက်တွေကိုမကြမီရက်ပိုင်းမှာရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြီးတောင်းဆိုသွားမှာဖြစ်တယ်လို့လည်းဆရာတော်ကမိတ်ဆွသွားပါတယ်။လူထုဆွေးနွေးပွဲကိုအောက်ဂုတ်လ6ရက်နေ့နေ့လယ်ပိုင်းကကျင်းပခဲ့တာဖြစ်ပြီးအရက်ဖက်အဖွဲ့အစည်းတွေတန်ဃာတော်တွေအပါအဝင်အင်အား400ကျော်တက်ရောက်ခဲ့ပါတယ်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နန်ရှဲကျေးရွာကနေအိမ်တိုင်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့လူ3ယောက်သေဆုံးပြီးတယောက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ10ရက်နေ့မှာနန်ရှဲရပ်ကွက်တဲ့ကဥဖရုံမိုင်ကန်ရဲ့နေအိမ်မိဖို့ဆောင်ကပေါက်ကွဲတံကြားလို့သွားကြည့်ရမှာလူ4ဦးထိခိုက်မှုဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ3ဦးသေဆုံးခဲ့တယ်လို့မြင့်မြင့်တဲ့ဒေသခံလူကပြောပါတယ်။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေအိမ်ကိုအစိုးရအာဏာပိုင်တွေပြင်စစ်တပ်ဘက်ကလည်းအသေးစိတ်လာရောက်ကြီးစုစစ်ဆေးမှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကလည်းကချင်ပြည်နယ်မိုးမောက်မြို့မှစီးနီးမှာဘုံတလုံးပြင်းထန်စွာပောက်ကွဲဆက်လို့သူဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ကရင်အမျိုးသားအစည်းအရုံးခံယူနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့ကလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းနိုင်ငံမဲဟောင်ဆောင်မှာဆွေးနွေးဖလှယ်မှုပြုလုပ်ခဲ့ပါတယ်။KNU ဘက်ကတွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကို KNPP ဘက်ကသိချင်တဲ့အတွက်တွားရောက်ဖလှယ်တာဖြစ်ပြီးတော့ KNPP အမြင်သဘောထားတွေကိုလည်းရယူတာဖြစ်တယ်လို့ KNU ဗဟိုကော်မတီဝင်ဘဒိုစောလာထွန်းကပြောပါတယ်။လက်ရှိ KNU တွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆိုင်ရာတွေနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့အခန်းကဏ္ဍပြစ်ခတ်တိုက်ခိုက်မှုရပ်ဆေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ဆိုင်ရာကိစ္စရပ်တွေUPDJC ကတဆင့်ဖြစ်လာတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်အစဉ်အဆက်ကိုရှင်းပြပေးခဲ့တယ်လို့ဘဒိုစောလာထွန်းကဆိုပါတယ်
။အစိုးရတပ်မတော်နဲ့ကချင်လူလိုက်ရေးဖွဲ့ KIU တို့ကြားပဋိပက္ခတွေကြောင့်ကချင်ပြည်နယ်မြို့တွေပေါ်မှာထွက်ပြေးသိမ်းရှောင်နေရတဲ့စစ်ပြည်ဒုက္ခသည်တွေမှာအရင်နှစ်ကထက်စီနှစ်တွင်ငှက်ဖျားသုတ်ကွေးရောဂါတွေဖြစ်ပွားမှုများပြားနေပါတယ်။ဝိုင်းမုံမြို့နဲ့မုံလာတက်တလက်ဒုက္ခသည်စခန်းမှာဆိုရင်လူကြီးကလေးအလုံးလုံးလိုဖြားနာမှုတွေရှိခဲ့ပြီးယောဂရှင်တွေစိုးဝါတဲ့သူတွေကိုတော့ထောက်ကန်ဆန်နဲ့မြေကျဉ်းသာဆေးရုံကိုပို့နေရတယ်လို့စခန်းတာဝန်ရှိသူတော်စနော်ကပြောပါရယ်မြေကျဉ်းသာတနိုင်းနဲ့ကချင်ပြည်နယ်တချို့ကဒုက္ခတဲ့စခန်းတွေမှာလည်းသုတ်ကွေးငှက်ဖျားယောဂတွေဖြားနာမှုတွေရှိနေပါတယ်ကချင်ပြည်နယ်မှာပြီးခဲ့တဲ့နှစ်သွင်းမှာတော့သုတ်ကွေးကြောင့်၄ယောက်ဆက်မနည်းသေဆုံးမှုရှိခဲ့ပေမဲ့ဒီနှစ်မှာတော့ဇူလိုင်လထိတော့သုတ်ကွေးယောဂါနဲ့သေဆုံးမှု6ယောက်ရှိနေတယ်လို့အခုချိန်မှာလည်းဖြားနာမှုတွေအများကြီးရှိနေတယ်လို့ပြည်နယ်ကျန်းမာရေးဌာနကဒေါက်တာဆော်ရင်ကပြောပါတယ
်မြန်မာနိုင်ငံမှာကျင်းပလက်ရှိတဲ့ Galaxy Star တချင်းဆိုပြိုင်ပွဲစကားတင်10ဦးမှာချင်းလူငယ်2ဦးဖြစ်တဲ့ဂျွန်ထန်းငါနဲ့လာဒင်ထိုင်းတို့ရွေးချယ်ခံခဲ့ရပါတယ် ပြိုင်ပွဲဝင်2000ကျော်အထိရှိခဲ့တဲ့ Galaxy Star မြန်မာ2019တချင်းဆိုပြိုင်ပွဲကို Local Challenge, Premier Challenge, Galaxy Camp, Korea Training Camp နဲ့ Dream League ဆိုပြီးအဆင့်5ဆင့်သတ်မှတ်ထားပြီးအဆင့်4ဖြစ်တဲ့ Korea Training Camp အထိပြီးဆုံးသွားပြီးဩဂုတ်လ4ရက်နေ့ကနောက်ဆုံးစကားတင်ဆဲဦးကိုကြေညာရမှာချင်းလူငယ်နှစ်ဦးလည်းပါဝင်ခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာပထမဆုံးရရှိတဲ့သူကတော့ကျပ်ငွေ 3,000 နဲ့တနည်းအတွင်းကိုပိုင်စီးရီးခွေကိုကိုရီးယားနိုင်ငံမှာတွားရောက်ရိုက်ကူးခွင့်ရှိမှာဖြစ်ပါတယ
်။အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာအကြမ်းဖက်သမားတွေကအပြစ်မဲ့ပြည်သူတွေကိုအစုလိုက်တပ်ဖြတ်မှုတွေရှိနေသလိုလူစုံရေးတပ်ဖွဲ့ဝင်တွေလည်းတိုက်ခိုက်ခံနေရတဲ့အတွက်စွရင်မှုတွေညှင်းတက်နေသလိုဒေသခံတိုင်းရင်းသားတွေလည်းအိုးအိမ်စွန့်ခွာပြီးတော့ဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။အကြမ်းဖက်သက်ပြဲမှုနဲ့ဖမ်းဆီးခွာဆောင်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မုံတော်ခရိုင်အတွက်မှာမကြာသေးမီကမုံတော်မြို့နယ်ကိုက်ကီရွာကမြို့တိုင်းရင်းသားရှိုက်ဦးကိုအကြမ်းဖက်သမားတွေသက်ဖြတ်ခဲ့သလိုရသေးတော်မြို့နယ်အောင်းနှံကြကျေးရွာမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုဘင်္ဂလီတွေကလူအုပ်စုနဲ့တိုက်ခိုက်ခဲ့တဲ့အတွက်ဒေသအတွင်းမှာစိုးရိမ်မှုတွေပုံမြလာတယ်လို့ဘူးသီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ဒီဘက်ကဒီကြီးခြေတော်ရှာပါတယ်ဒီနည်းတနည်းစိုးရ
ိမ်ဒေသခံတွေရဲ့စိတ်ထဲမှာစနေဆက်စနေစိုးရိမ်စိတ်တွေပုံမြလာတယ်ဒေသခံတွေသီးခံတဲ့စိတ်တွေကုန်လာပြီးတုတ်ပြန်လာနိုင်တဲ့အခြေအနေမှာရှိနေတယ်အစိုးရရဲ့တုတ်ပြန်ချက်ပေါ်မှာဒေသခံတွေလုံးဝယုံကြည်မှုမရှိဖြစ်လာတယ်အစိုးရကာကွယ်မပေးနိုင်ရင်မိမိတို့ကိုယ်တိုင်ကာကွယ်တော်ချင်တဲ့ဆန္ဒတွေရှိနေပါတယ
်။မော်တော်ခရိုင်မှာလာရှိဆောင်ရွက်နေတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစေပန်ဝန်ကြီးဦးမဲအောင်ကအခုလိုပြောပါတယ
်။လုံခြုံရေးတပတ်သက်ပြီးတော့ဟိုကဒရင်းပြည်ပြည်ချက်တွေမှာပါတယ်လေအလုံးကြည့်တော့အားဖြင့်အဲဒီမှာထုတ်ပြန်ချက်တွေကိုစိုက်ကြည့်လိုက်လို့ပြည်ရ
ယ်။အော်ဂုတ်လဆိုင်ရနဲ့ကရခိုင်ပြည်နယ်အစိုးရထုတ်ပြန်ချက်မှာအခြားသုံးချက်ပါပြီးနေရဲဆောင်ခလာသူတွေပြန်လာနိုင်ရတော့ရော်ဒင်မှာလုံခြုံရေးစခန်းတွေကိုအခိုင်အမာချထားပြီးရခိုင်ပြည်နယ်မှာလောက်ကင်နေတဲ့ NGO အဖွဲ့တွေကိုလည်းပြည်နယ်အစိုးရကြီးကြဲမှုနဲ့လောက်ကင်ခွန်ပြုဖို့1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီအမြန်ဆုံးစည်းစိုက်နိုင်ရတော့ပြည်ထောင်စုအစိုးရကိုတိုက်တန်းသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်လုံခြုံရေးစိုးရိမ်ရတဲ့အတွက်ဘူးတိတော်မြို့နယ်မေယူတော်အနိမ့်မှာရှိတဲ့တိုင်ရန်သားကျေးရွာတွေကအမျိုးသမီးတွေနဲ့ကလေးတွေအပါဝင်ရွာသား300ကျော်ဟာတိတော်မြို့နယ်ဇေဒီပံကျေးရွာမှာခိုးလုံခဲ့ကြရပါတယ်။ဒီတိတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်
ဒီလေတွေလည်းမကြသေးဘူးပေါ့ဗျာလေတွေလုံးဆွဲထားတဲ့တန်းတန်းဖြစ်နေတယ်အဲ့တော့မှလေတွေလုံးဖို့ဟာတွေတော်တော်များကျွေးကြနေတဲ့လေကိုသိမ့်ဖို့ဟာတွေအဲ့တော့လုံချိုးရေးမရှိသေးတဲ့အဲ့ဒီတော်တော်ဖြစ်ကိုဝေတို့လုံးဝမရဘူးဗျာ
မော်ဒခရရအတွက်မှာလွန်ခဲ့တဲ့နှစ်အောက်တိုဘာလကစလို့လူပေါင်း90ကျော်သက်ပြက်ခံခဲ့ရပြီး30ကျော်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်ပံခံရုံးကသတင်းထုတ်ပြန်ထားပါတယ
်ဆက်ပြီးတော့ရှမ်းစာပေတင်ကြားရေးမှာတင်ယုံညွန်းနှန်းတွေအများပြားရှိနေတဲ့အပေါ်တင်ကြားရေးလွယ်ကူစေဖို့တင်ယုံညွန်းနှန်းတစ်ခုတည်းထားရှိဖို့မြန်မာနိုင်ငံလုံးဆိုင်ရာဗဟုရှမ်းစာပေရင်းကျေးမှုကော်မတီက73ကြိမ်မြောက်နီလာခံမှာဆုံးဖြတ်ချက်ချလိုက်ပါတယ်။လက်တွေ့မှာတော့ကွင်းစင်းတင်ကြားဖို့ဘာခက်ခဲတွေကြုံတွေ့နေကြရသလဲဆိုတာကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ
်။ဗဟုရှမ်းစာပေရင်းကျေးမှုကော်မတီကနေရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအခုလ5ရက်နေ့နဲ့6ရက်နေ့ကဗဟုကော်မတီအစည်းအဝေးကျင်းပရမှာရှမ်းစာပေတင်ကြားရေးမှာတင်ယွန်းညွန်းတန်းတစ်ခုတည်းဖြစ်အောင်လုပ်ဖို့အပါအဝင်အချက်၄ချက်ပါသဘောတူညီခဲ့ကြတယ်လို့ဗဟုရှမ်းစာပေရင်ကျေးမှုအတင်းအသွင်းရေးမှူးသုံးရှမ်းစာပေဆရာဆိုင်လန်ဟန်ကအခုလိုပြောပါတယ
်ရှမ်း Facebook Committee ကဒီမှာထုတ်ဝေပေးထားတဲ့မူကိုပဲအသုံးပြုတော့ပါမယ်ခင်ဗျာရှမ်းတွေအားလုံးအချင်းချင်းတယောက်နဲ့တယောက်တွေ့ဆုံတဲ့အခါမှာစကားပြောတာအထင်ကမရှိဘူးတယောက်တူတူပြောတဲ့စကားတူနားလည်မှာပေါ့နော်
ရှမ်းစာပေတင်ကြားရေးမှာကြားခေါင်းမူမန္တလေးမူဗဟိုမူငါတန်မူ၆တန်မူအစရှိတဲ့နဲ့မှာတော့ဗဟိုရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတော့တင်ယွန်းညွန်းတန်းတစ်ခုတည်းဖြစ်အောင်ဆွေးနွေးပြီးဆရာမွမန်တင်တန်းတွေပေးထားမယ်လို့ဆိုပါတယ်အဲ့ဒီလိုမူတွေကွဲနေတာကြောင့်ဆရာရီရောကျောင်းသားတွေပါဇဝေဇဝါဖြစ်ရတဲ့အကြောင်းလာရှိုးမြို့နယ်နွန်ကွာရွာကရှမ်းစာပေတင်ကြားရေးဆရာမနန်းအေးကရှမ်းစကားနဲ့အခုလိုပြောပါတယ်
ก็ตามอันได้ว่าคำใช่ค่ะติมือติดจ้าค่ะ
จะมาดูอสุญญาเจ้ามาติดจ้าในดังกันดีประหุช่างซาเป็นในยินเจมอเพกาทุ่งเต็มมูเน่ไปติดจ้าบาร์เองဖြစ်နိုင်ရင်မူကတော့တမှုထဲရှင်ကောင်းတာပေါ့မဟုတ်ရင်တင်ကြားရတာအရင်ကခက်ခဲဖြစ်တယ်။ကျမတို့ဒီမူနဲ့တင်ကြားနေပေမဲ့တခြားဆံမင်းပွဲမှာတွေ့ဖြစ်ရင်အဖြေကမမှန်ဘူးဆိုတာတွေ့ရှိတတ်တယ်
ชั้นสาบีกูอสุยาจ้องเฉยมาเตยวินตินจ้าขึ้นไม่ได้บิ่มเมสิณีได้อัคแคแครี่กูผีชินไหนผู้บะโหชั้นสาบีจิมูกากวินเซนส่งยั่วหมู่ฤปิลุตั้วเมโลไซเลี้ยงหันกะเสร็จเปียวบาเดอเนเนยะยะมาชื่อเมียวเนตายเมียวเนตายมาบ่พะยามุ่มมันตินดานตินดานพ่นฤปิยอมาตินจ้าผู้ดออะดาดอสิบาเดครับเนี่ยสะต้องเจ็งเมียวบะโหชั้นสาบียินจิมูกอมติอสีอเวมาอุคระติอเพ่นะท่องตะเสกะปิตุลุตออมะอเพ่ยวยกอกขันยะเดจ้าผู่ ပါတီအမှတ်ဟောင်းစိုင်းမောင်တင်ကရွေးချယ်ခန့်အချင်းခံရပြီးအမှုဆောင်တက်30ကနေ2023အထိ၄နှစ်တာဝန်ထမ်းဆောင်သွားဖို့တပြိုင်နက်တည်းရွေးချယ်ခန့်အပ်လိုက်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်မှာပောက်ကွဲမှုဖြစ်ပွားခဲ့လို့လူ3ယောက်သေပြီးတယောက်ဒဏ်ရာရရှိခဲ့ပါတယ်။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI
ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ထိုင်းနယ်စပ်ဒေသကနေပြီးတော့တိုင်းရင်သားသတင်းတောက်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရပါရှင်။